Mecca in Burmese.
မြန်မာညနေခင်းမှာမြန်မာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ဖီအမေရိကန်တန်ကနေ2019ခုနှစ်နိုဘာလ27ရက်ခြောက်ခရီးနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ဒီညနေအစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းနေတဲ့အောက်လွှတ်တော်မှာနောက်ထပ်အမေရိကန်ဆွေးရရရှိနှစ်ဦးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။ကြီးလေးတဲ့လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတန်ဝဲနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားဆဲကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အမေရိကန်အောက်လွှတ်တော်မှာမနေ့ကလုပ်ခဲ့တဲ့ကြားနာပွဲအတွင်း
I know that members of this committee frequently frame these complicated issues in the form of a simple question.
ဒီဘာသမဂ္ဂ EU ဆိုင်ရာအမေရိကန်သံမတ် Gordon Sondland ပြောတော့ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်ရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေအတွက်မြန်မာတပ်မတော်ကငွေကျပ်3,000လူဒန်းလိုက်တဲ့အကြောင်းတခါအေရဝတီတိုင်းကကမ်းခြေတစ်ခုမှာမတင်ငါသူ22ယောက်ကိုအာဏာပိုင်တွေဘက်ကဖမ်းဆီးလိုက်တဲ့အကြောင်းပါဝင်ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာနိုင်ငံကရွှေပြောင်းလူသမားတချို့ကိုထိုင်းနိုင်ငံသားတက်ကဒီကနေ့မှာဖမ်းဆီးလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်းခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မော်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ဂျီရောအချမ်ပေးရရှိအောင်ဖီယိုနာဟီးလ်နဲ့နိုင်ငံရေးဝန်ကြီးဌာနရရှိဒေးဗစ်ဟ ோம் စ်တို့ထွက်ဆိုဖို့စီစဉ်ထားပါတယ်။ကျန်းသာဝယ်စတင်တဲ့အင်္ဂါနေ့တုန်းကတော့ဒုသမ္မတမိုက်ပင်းဆင်လက်တော့ဖြစ်သူဂျနီဖာဝီလျံစ်အမျိုးသားလူညွန်ရေးကောင်စီရဲ့ယူကရိန်းဆိုင်ရာထိပ်တန်းရရှိဒုဗိုလ်မှူးကြီးအလက်ဆန်ဒါဗင်ဒမန်ယူကရိန်းဆိုင်ရာအမေရိကန်ထုတ်ကိုယ်ဆရာကတ်ဗိုလ်ကာနဲ့အမျိုးသားလူညွန်ရေးကောင်စီအစိမ့်မြင့်ရရှိအောင်တင်မော်ရီဆန်တို့ထွက်ဆိုခဲ့တာပါ။မနေ့ကကျန်းသာဝယ်မှာတော့အထူးကသက်သေတူဦးဖြစ်ဥရောပသမဂ္ဂ EU သမ္မတကြီးဂေါ်ဒန်ဆွန်လန်ခွန်နိုင်လောက်ကြောင်ထွက်ဆိုသွားပါတယ်။ဒီကမ္ဘာကြီးထွက်ဆိုပြီးနောက်ပိုင်းမွန်လွယ်ပိုင်းမှာတော့ပြည်ထောင်စုဆန္ဒချုပ်ရရှိလော်ရာကူပါအစ်မြင့်တန်ရရှိဒေးဗစ်ဟေးတို့လည်းထွက်ဆိုခဲ့ကြရပါသမ္မတကသူ့ရဲ့နိုင်ငံရေးပြင်ပဒုသမ္မတဂျိုးဘိုင်ဒန်ရဲ့တာဖြစ်သူဘုတ်ဖော်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုယူကရိန်းဆိုရကတရားဝင်စုံစမ်းစစ်ဆေးပေးဖို့နဲ့2016အမေရိကန်သမ္မတယူကော့ပွဲမှာယူကရိန်းဂျောင်းဝင်ဆုတ်ပတ်ခဲ့တဲ့ဆိုတဲ့ပြောဆိုမှုတွေကိုစုံစမ်းဖို့သမ္မတထရန့်ကယူကရိန်းပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေမှာအစိုးရလွတ်တော်မှာတကားပိတ်ဆိုစရမှာလဲတတိ9ရောက်စလုံးကထွက်ဆိုထားကြပါတယ်တတိ9ရောက်နဲ့3ရောက်ကတော့ဇူလိုင်လ25ရက်နေ့တုန်းကသမ္မတထရန့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့တယ်လီဖုန်းစကားပြောချိန်မှာကိုယ်တိုင်ရှိနေခဲ့သူတွေလည်းဖြစ်ပါတယ်စုံစမ်းမှုတွေကိုဥဆောင်နေတဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်ကတော့အခုကြားနာမှုတွေကနေသမ္မတပေါ်အရေးယူနိုင်ရေးလူထုတောက်ကမ်းမှုတွေပိုရလာဖို့လည်းမျှော်လင့်နေပါတယ်
အမေရိကန်ပြည်ထောင်စုအတ္လန်တာမြို့မှာဗုဒ္ဓဟူးနေ့တုန်းကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေကြသူတွေရဲ့အခြေတင်စကားလူပွဲမှာသမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲတင်မတင်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။သမ္မတထရမ့်ကသူ့နိုင်ငံရဲ့အကျိုးမြတ်အတွက်ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတဲ့စုံစမ်းမှုတွေအပေါ်ကိုယ်စားလှယ်လောင်းအားလုံးကထောက်ခံကြောင်းတနည်းတစ်ညွတ်ထည့်ပြောခဲ့ကြပါတယ်။ဒီတစ်ခေါက်စကားလူပွဲမှာတော့ကိုယ်စားလှယ်လောင်းတွေဟာအရင်အခေါက်တွေကလိုပုံကိုရေးပိုင်းထိုးနှက်ပြောဆိုမှုတွေတိတ်မလုပ်ကြတော့ဘဲသူတို့ထောက်ခံတဲ့မူဝါဒရေးရပိုင်းကိစ္စတွေကိုအဓိကအသားပေးပြောခဲ့ကြပါတယ်။သမ္မတထရမ့်ဟာအမေရိကန်ခေတ်သစ်သမိုင်းမှာအချင်းအပြတ်ဆုံးသမ္မတဖြစ်တယ်လို့လွတ်တော်အထက်လွတ်တော်အမတ်ဘာနီဆန်ဒက်စ်ကပြောကြားပါရယ်ကျမ်းမာရေးအာမခံချက်မရှိသူတွေအိမ်ပိုင်မရှိသူတွေရင်ဆိုင်နေရတဲ့ဒီစီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုသူကထောက်ပြသွားခဲ့တယ်လို့ယာတီဥရုပြောင်းလဲဖောက်ပြန်မှုတွေကင်တွယ်ရေးကိုပြောသွားပါရယ်အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်ကလည်း2016သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့ဝင်ရောက်နှောက်ယှက်မှုကိုစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းခဲ့စဉ်တုန်းကသမ္မတထရမ့်အနေနဲ့တရားစီရင်ရေးပိုင်းနှောက်ယှက်ခဲ့သလားဆိုတာမေးခွန်းထုတ်ခဲ့ပါတယ်။ဒီကိစ္စကိုလွှတ်တော်ကကင်တွယ်ဖို့ပြက်ကွက်ခဲ့တာကြောင့်သမ္မတဘောအရေးသူယူသည်မသင့်စုံစမ်းရတဲ့အထိဖြစ်လာတာလို့သူကပြောသွားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းသူသာသမ္မတဖြစ်လာခဲ့ရင်ထရမ့်အပေါ်စုံစမ်းမှုတွေကိုဝင်ရောက်ဆက်ဖက်မှာမဟုတ်ဘဲနိုင်ငံတော်ရှေ့နေဂျိုးရဲ့ဗက်မလိုက်ဆုံးဖြတ်ချက်ကိုလက်ခံမယ်လို့ပြောသွားပါတယ်။နိုင်ငံကိုပြန်လည်စီးလုံးညီညွတ်အောင်လုပ်ဖို့လိုတယ်လို့လည်းဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်အဆင်အလာဖြစ်လာတဲ့နိုင်ငံတွေကိုကြောခိုင်းနေတဲ့သမ္မတထရမ့်ရဲ့နိုင်ငံခြားမူဝါဒဆိုင်ရာချဉ်းကပ်မှုတွေမှားယွင်းကြောင်းနဲ့ဒုလုံရက်တွေကြောင့်အမေရိကန်ဟာစိတ်မချရတဲ့မိတ်ဆွေနိုင်ငံဖြစ်လာတယ်လို့သူတို့၃ယောက်အပါအဝင်ဂျန်နက်ကိုစလေလောင်းတွေအားလုံးကစကီးရီလူပွဲမှာဆွေးနွေးခဲ့ကြပါတယ်။
ယူရိုးနိုင်ငံဘဲဂရက်မြို့မှာဆွေးနွေးဆန့်ကျင်စံနာပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့နေကြအတီးကြောင်းနေကြခုနောက်ဆုံးလူနှစ်ဦးတက်မနေသေးဆုံးသွားပါတယ်မြို့မှာရှိတဲ့စနက်ကန်ကဒါမှစံနာပြသူတွေကိုလူစုခွဲဖို့လုံလင်းရဲတွေကမြေရေပုံးနေနဲ့ဖြစ်ခဲ့ရတာကစံနာပြသူနှစ်ယောက်သေဆုံးသွားတာဖြစ်ကြောင်းလဲအာနာပိုင်တွေကပြောဆိုခဲ့တာပါစံနာပြသူတွေကတော့စနက်ကန်ဒါအပြင်တိဂရစ်မြို့ကိုမြစ်ကိုဖျက်ချုပ်ပြီးလူမျိုးရေးဆော့ရှောက်တွေထူထူထဲထဲချထားတဲ့ယူရိုးဆွေးနွေးတဲ့တန်တမာရုံးတွေရှိရာကရင်းစုံကိုသွားနိုင်တဲ့အာရာနဲ့ဂျူမာယီယာတရားတွေကိုလည်းပိတ်ဆို့ဆန္ဒပြနေရဖြစ်ပါတယ်။အလုတ်ကရှာပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေပေါ်မချေနပ်ရကအော်တိုဘလာနဲ့စတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြေချဆမှုဝင်ဝင်မမြတ်တတ်မှုတွေပေါ်မချေနပ်မှုတွေပါပေါင်းပြီးဆန္ဒပြပွဲတွေလည်းကြီးထွားလာခဲ့တာပါ။ဆန္ဒပြသူတွေကတော့အစိုးရကိုလုံးဝပြုရင်ပြောင်းလဲဖို့တောင်းဆိုနေတာဖြစ်ပါတယ်။လက်နက်မဲ့အများစုဖြစ်တဲ့ဆန္ဒပြသူတွေကိုတော့လူမျိုးရေးတပ်ဖွဲ့ကတနက်ချီစစ်တွေမြေရေဘုံတွေရုတ်တရက်မြင့်တက်မိစေနိုင်တဲ့ဘုံတွေကိုပါတုံးပြီးနှိမ်နှင်းကြရကလူပေါင်း320ကျော်သေဆုံးပြီးထောင်နဲ့ချီတန်ရရခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့သူတို့အတွက်တန်ရုံပရိကတ်တွေနဲ့အာဂရီလိုက်စားမှုတွေအတွက်တာဝန်ရှိတဲ့ယူရက်ဆူရအရာရှိတွေပေါ့အမေရိကန်ကပိတ်ဆို့တန်ခတ်ရေးယူဖို့စဉ်းစားနေတဲ့အကြောင်းတင်းလာနေမှာတော့ပဲသတိပေးထားပါတယ်
အီရန်နိုင်ငံမှာဆန္ဒပြပွဲတွေကြောင့်အင်တာနက်ဆက်သွယ်မှုဖြတ်တောက်ထားတာဒီကနေ့9ရက်ရှိသွားပါပြီ။စနေနေ့ကအင်တာနက်ဆက်သွယ်မှုတွေကိုလုံးဝနီးပါးဖြတ်တောက်ခဲ့ခြင်းဟာနာရီတရာကျော်သွားပြီလို့လက်နက်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်လေ့လာရေး Netlocks အဖွဲ့ကဒီကနေ့အစောပိုင်းက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတဲ့ Digital အခွင့်အရေးဟာလူ့ခွင့်ရေးဖြစ်တာကြောင့်အီရန်ပြည်သူအားလုံးအင်တာနက်သုံးနိုင်ရမယ်လို့လည်းဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချာနေတုန်းကလောင်စာဆီဈေးတွေကိုအစိုးရက90ရာခိုင်နှုန်းနီးပါးတိုးမြင့်ခဲ့ပြီးတဲ့နောက်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြလှုပ်ရှားသူတွေအချင်းချင်းအဆက်အသွယ်မလုပ်နိုင်အောင်နဲ့ဆန္ဒပြပွဲပုံတွေအွန်လိုင်းပေါ်မတင်နိုင်အောင်လို့ဗီဒီယိုအာဏာပိုင်တွေကအင်တာနက်ကိုဖြတ်တောက်ထားတာပါ။ VOA ပါရှားဌာနကသိရသလောက်စနေနေ့မှာပဲမြို့ပြနေရာ90ထဲမင်းမှာဆန္ဒပြပွဲတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။စီးပွားရေးအကျအတည်းနဲ့ရင်ဆိုင်နေရတဲ့အီရန်ပြည်သူတွေဟာလောင်စာဆီဈေးတွေတက်သွားတာကြောင့်ပိုပြီးကျက်တဲတဲ့အခြေအနေတွေကိုရင်ဆိုင်ကြရတာကြောင့်မကျေမနပ်ဖြစ်နေကြတာပါ။အီရန်ပေါ်စီးပွားရေးပြစ်မှတ်ထားအရေးယူတံခါးမှုတွေအမေရိကန်အစိုးရကပြန်လည်ချမှတ်ခဲ့တာနဲ့အတူနိုင်ငံမှာငွေကြေးဖောင်းပွားမှုနဲ့အလုပ်လက်မဲ့ဥယျာဉ်မြင့်တက်မှုတွေလည်းဖြစ်နေပါတယ်။အီရန်အစိုးရကြားအာဂရီလိုက်စားမှုနဲ့စီမံခန့်ခွဲမှုပိုင်းညံ့ဖျင်းတာကြောင့်လည်းအီရန်ပြည်သူတွေအစိုးရပေါ်စိတ်ပျက်နေကြတာဖြစ်ပါတယ
်။ VOA Media အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရ၊လိုင်းဒိုမီတာ19 kHz 15565၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာတင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြည်လေးရဲ့လူခွေချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရေဆန်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတိုင်ဝမ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂဒုက္ခဆွေခရစ်စတန်ဆန္ဒဘာဂနာကတိုက်တွန်းလိုက်ပါတယ်။မြန်မာဆွေရနဲ့တပ်မတော်ရရှိတွေနဲ့တွေ့ဆုံခဲ့သလိုရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးတိုင်ဝမ်အရက်ပက်လူမှုအဖွဲ့အစည်းတွေဖြင့်ဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တဲ့နိုဝင်ဘာ22ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။မြန်မာဆွေရတပ်မတော်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေရှာဖွေဖို့တိုက်တွန်းခဲ့တာဖြစ်ပါရဲ့။ရခိုင်ပြည်နယ်ကလူခွေချုပ်ဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရားရုံး ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC တို့မှတိုင်ကြားခံထားရတဲ့အချိန်မှာပဲကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ခုဆဲကတိုက်တွန်းလိုက်ကြလည်းဖြစ်ပါရဲ့။ရိုဟင်ဂျာတွေပေါ်ကျွလွန်တဲ့လူခွေချုပ်ဖောက်မှုတွေဟာလူမျိုးလုံးတစ်ဖက်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းဆွဆွဲချက်နဲ့အစ္စလာမ်ပူးပေါင်းဆောင်ရွက်အဖွဲ့ OIC ကစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရောတော့ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်ကလည်းဥဆောင်ဖြစ်ရှင်းမှဖြစ်ပြီးနိုင်ငံတကာဥပဒေပညာရှင်တွေကိုမှားယမ်းထားတဲ့အကြောင်းလဲမြန်မာဆွေရောကမနေ့ကကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ ICJ နဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်မှုရှိကြောင်းလဲပြောဆိုထားပါတယ်။
တောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာရှစ်သတင်းမှတ်ကျင်းပမဲ့တောင်ကိုရီးယားနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေးအနှစ်30ပြည့်အခမ်းအနားတက်ရောက်ဖို့တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားမှုကိုမြောက်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။ခေါင်းဆောင်ကင်ဂျွန်အန်အခမ်းအနားတက်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားစာရရှိပေမဲ့ကိုရီးယားနိုင်ငံကြားဆက်ဆံရေးပြင်းမလဲဖြစ်နေချိန်မှမတက်နိုင်ဘူးလို့မြောက်ကိုရီးယားအစိုးရဘက် KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။ တန်ကိုရီးယားသမ္မတရဲ့ဖိတ်ကြားစာထဲမှာခေါင်းဆောင်ကင်မတက်နိုင်ရင်ကိုယ်စလဲတရားလွှတ်နိုင်ကြောင်းကန့်လန့်ထားတယ်လို့လည်းဆိုပါတယ်။ကိုရီးယားနှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီမှုတွေကိုအကောင့်ထဲပေါ်ဖို့တောင်ကိုရီးယားဘက်ကပြက်ကွက်တယ်လို့အမေရိကန်အပေါ်အင်မတန်အားကိုးနေတာကြောင့်တောင်မြောက်ကိုရီးယားဆက်ဆံရေးမှာထိခိုက်နေရတယ်လို့လည်း KCN သတင်းကထုတ်ပြန်ပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်ဖို့ကြိုးစားခဲ့တဲ့သမ္မတမွန်ဂျေအင်းနဲ့ကင်ဂျွန်အန်တို့ဟာပြီးခဲ့တဲ့နှစ်တုန်းက၃ချိန်တွေ့ဆုံခဲ့ပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားပထမဆုံးအချိန်ထိပ်သီးဆွေးနွေးပွဲဖြစ်ဖို့ကြားဝင်ညှိနှိုင်းပေးခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ဒုတိယအချိန်တွေ့ဆုံမှုမအောင်မမြင်ဖြစ်ပြီးကတည်းကကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးထိခိုက်ပြီးတောင်မြောက်ကိုရီးယားပူးပေါင်းဆောင်ရွက်မှုအားလုံးကိုမြောက်ကိုရီးယားအစိုးရကရပ်ဆဲခဲ့တာဖြစ်ပါတယ်။ဘူဆန်စိတ်ကမ်းမြို့မှာကျင်းပမယ်အာဆီယံတောင်ကိုရီးယားဆွေးနွေးပွဲဆက်ဆံရေးအထက်30ပြည့်အခမ်းအနားနဲ့ပထမအကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်မယ်လို့အတိုင်ဝန်ခံယုံကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ဟောင်ကောင်ကလူ့ခွင့်ရေးချင်ရည်နဲ့ပတ်သက်လို့အမေရိကန်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကပယ်ချဖို့တရုတ်နိုင်ငံကဒီနေ့ပဲတောင်းဆိုလိုက်ပါတယ်။ဥပဒေကိုအတည်ပြုမယ်ဆိုရင်တော့ပြင်းပြထန်ထန်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းလဲသတိပေးခဲ့တာပါ။ဟောင်ကောင်လူ့ခွင့်ရေးနဲ့ဒီမိုကရေစီရဲ့အဲ့ဥပဒေကဟောင်ကောင်မှာရှိတဲ့တရုတ်နဲ့အမေရိကန်တို့ရဲ့အကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့အကြောင်းလဲတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ချိန်ညားပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းလုံးတော့အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ယောဘသမဂ EU ဆိုင်ရာအမေရိကန်သမ္မတ Gordon Sondland ကအမေရိကန်အနေနဲ့ယူကရိန်းကိုအကူအညီပေးမဲ့ကိစ္စဟာသမ္မတ Donald Trump အတွက်နိုင်ငံရေးအကျိုးမြတ်ပေါ်မှာမူတည်တယ်လို့ပြောခဲ့ပါတယ်။သမ္မတ Trump ကသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့ညင်းဆိုနေချိန်မှာပဲအောက်လွှတ်တော်ထောက်လိုင်းကော်မတီကကျင်းပတဲ့ဒီဗုဒ္ဓဦးနေ့ကကြားနာပွဲအတွင်းသမ္မတ Sondland ကအခုလိုပြောလိုက်တာကြောင့်ဒါဟာသမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ရဲ့လုပ်ငန်းစဉ်တွေမှာအရေးပါတဲ့အထောက်အကူဖြစ်စေခဲ့တာပါ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းတော်ကိုတော့ကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဥရောပသမ္မဂ EU ဆိုင်ရာအမေရိကန်သမ္မတ Gordon Sondland ကအမေရိကန်ကနေယူကရိန်းကိုစီးထောက်ပံ့ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်အနေနဲ့တက်တည်ထပ်ဆိုခဲ့ပါတယ်
။ I know that members of this committee
ခုကျောင်းသားဝင်ကျင်းပတဲ့ကော်မတီဝင်တွေကသမ္မတအနေနဲ့ပုဂ္ဂိုလ်ရေးအကျိုးများအတွက်အပေးယူလုပ်ခဲ့သလားဆိုတဲ့ရိုးရှင်းရှင်းမေးခွန်းကိုနှီးပေါင်းစုံနဲ့လက်မိနေပါတယ်။အင်ဂျီယိုကတွေ့ဆုံမှုတွေတောင်းဆိုခဲ့တာတွေရဆိုရင်တော့ကျွန်တော်ရင်းကပြောခဲ့သလိုပဲအဲ့လိုမျိုးလုပ်ခဲ့တယ်လို့ပြောရမှာပါ။
Ukraine ဆိုင်ရာ American Two Thirds Man Kurt Volker နဲ့စွန့်ဝင်ကြီး Rick Perry တို့ဟာ Trump ရဲ့ပုဂ္ဂိုလ်ရေးရှင်နေ Rudy Giuliani ရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့ကြောင်းလဲသမ္မတ Sondland ကပြောပါတယ်
။ We all understood
Mr. Giuliani ရဲ့ညွှန်ကြားချက်အတိုင်းမဟုတ်ဘူးဆိုရင် American နဲ့ Ukraine တို့ရဲ့ဆက်ဆံရေးပိုခိုင်မာအားကောင်းလာအောင်လုပ်နိုင်မယ့်အခွင့်အရေးလက်လွတ်ရမယ်ဆိုတာကိုကျွန်တော်တို့နားလည်ထားပါတယ်။ဒါကြောင့်သမ္မတရဲ့အမိန့်အတိုင်းလုပ်ကြရတာပါ။
သမ္မတဆလန်ရဲ့ထွက်ဆိုချက်အရဆိုရင်သမ္မတဒေါ်နယ်ထရမ့်အနေနဲ့အာဏာကိုအလွဲသုံးစားလုပ်တယ်ဆိုတာမျိုးတွေ့ရကြောင်းကြားနာပွဲကျင်းပတဲ့ကော်မတီဥက္ကဋ္ဌကပြောပါရယ်အလုပ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်က
We also have heard for the first time
အလုံးစုဝပူပေါင်းကြံစည်ကြတာကိုပထမဆုံးအနေနဲ့ကြားခဲ့ပြီးပါပြီ။နိုင်ငံရေးဝန်ကြီးအေမီရောယာယီယာရှိချုပ်မော်ဝနီလည်းသိပါတယ်။ပေါ်ဆုံးမှဆိုရင်ဒေါ်ထရမ့်သူအောက်ကပုံကိုရေးရှိနေတဲ့တခြားသူတွေလည်းဝိုင်းပြီးတော့လုံနေကြတာပါ
။တာမတ်ဆန်လန်ရဲ့ဆွဲဆိုချက်ပေါ်သက်ဆိုင်ရာတာဝန်ရှိသူတွေကညင်းဆိုပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေက
I know precisely what American policy was.
ဂရင်းနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒဘာလဲဆိုတော့ကျွန်တော်အတိအကျသိပါတယ်။ခုထိစာရွက်ကတည်းကနေပတ်သက်လို့လည်းကျင်းနေအားရပါတယ်။ယူကရိန်းလူလူတွေလည်းကြိုးမြတ်ရှိခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကလည်းတာမတ်ဆန်လန်နဲ့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလိုညင်းဆိုပါတယ်။
I want nothing. I want nothing.
ဘာမှမလိုချင်ပါဘူး။ဘာပေးယူမှလည်းမလုပ်ခဲ့ပါဘူး။ဇလန်စကီအနေနဲ့သမ္မတကန်လုပ်ဖို့သာပြောခဲ့တာပေါ့
။ယူကရိန်းကိုပေးမဲ့ဒေါ်လာတန်400နီးပါးတန်ဖိုးရှိတဲ့စီးရေးကူညီတွေကိုဆိုင်းငံ့ထားတဲ့သမ္မတထရမ့်ရဲ့လုပ်ရဲ့လူသိရှင်ကြားဖြစ်ပြီးမှသာဒီကူညီတွေယူကရိန်းကိုပေးရခဲ့တာပါ။အကူအညီလည်းပေးခဲ့ပြီးလာမယ့်2020သမ္မတရွေးကောက်ပွဲမှာထရမ့်ရဲ့ရှင်ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားတို့ရဲ့ယူကရိန်းနဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကိုယူကရိန်းဘက်ကစုံစမ်းစစ်ဆေးပါမယ်လို့မကြေညာဘူးဆိုရင်ထရမ့်ကိုတရားစွဲဆိုဖို့မဖြစ်နိုင်ကြောင်း Republican တွေဘက်ကလည်းအခိုင်အမာကာကွယ်ပြောဆိုပါရယ်အောက်လွှတ်တော် Republican အမတ် Jim Jordan က
သူတို့လိုလားချက်တွေအတွက်တွေးဆောင်တောင်းဆိုနိုင်ခဲ့ပါတယ်အခုညီလေးရာပြီးသွားပါပြီ
ဘလို့ပဲဖြစ်ဖြစ်ထရမ့်ကိုထောက်ခံသူတွေအများပြားကတော့အဆက်ရှိနေသေးပါသမ္မတထရမ့်ကိုတရားစွဲဆိုဖို့ဒီမိုကရက်တွေကြီးစိုးတဲ့ အောက်လွှတ်တော်ကမဲပေးဆုံးဖြတ်ခဲ့ရင်နောက်မှာ Republican တွေကြီးစိုးတဲ့အထက်လွှတ်တော်အရောက်မှာတော့ Trump ကိုတရားစွဲဖို့ကိစ္စပြက်ပြဲပြီးသမရတောင်ဆက်ထမ်းဆောင်နေနိုင်မယ့်အခြေအနေရှိနေသေးကြောင်းပါခင်ဗျာ
။ကောင်းပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရခိုင်စစ်ဘေးရှောင်ရည်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်မြန်မာတပ်မတော်ကနေလူငွေ7,500လှူဒန်းပြီးဒါဟာဒုက္ခတွေ့နေတဲ့ပြည်သူတွေအတွက်အကူအညီပေးတာဖြစ်တယ်လို့ပြည်နယ်စစ်ဖက်တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်ဒီလိုအကူအညီပေးတာကိုဒေသခံရခိုင်အဖွဲ့အစည်းတွေကကြိုဆိုကြပေမဲ့လို့အခုလက်တော်ဖြစ်လာတဲ့နိုင်ငံတကာပြားတွေကြောင့်အခုလိုဆောင်ရွက်လာတာလို့ယူဆမှုတွေလည်းရှိနေပါတယ်ဗီဒီယိုသတင်းနောက်နိုင်ကိုရင်ကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေအတွက်တပ်မတော်ရဲ့လူဒန်းငွေတွေကိုမနေ့ကလက်ခံရရှိပြီးဒီနယ်ဆိုရကစစ်ရှောင်နေရာတွေကိုစီစဉ်ပို့ပေးမယ်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းက VOA ကိုပြောပါတယ
်ကျွန်တော်တပ်မတော်ကြီးနဲ့မိသားစုတွေကနေရောရခိုင်ပြည်နယ်ရှိအကွဲရှောင်ဒီလိုတော့အဲ့ဒီကြောက်ကို3,000အတူပါတယ
်အလူငွေပေးရပွဲကိုနိုဝင်ဘာလ20ရက်နေ့ကစစ်တွေမြို့ရှိရခိုင်ပြည်နယ်ဆိုရဖွဲ့ရုံးမှာကျင်းပပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒုဘူမူကြီးဝင်းပူရှင်ကအလူငွေပေးရပြီးရခိုင်ပြည်နယ်ဆိုရဖွဲ့သာဝန်ရှိသူတွေကလက်ခံခဲ့ပါတယ်သမရောကနေရခိုင်စစ်ရှောင်တွေကိုကူညီထောက်ပတဲ့အကြောင်းရင်းကိုတော့ဘူမူကြီးမင်းတန်းကခုလိုဆက်ပြောပါဗျာ
ကျွန်တော်တို့တိုက်ပွဲရှောင်ဆိုတော့ဗျာကျွန်တော်တို့ရဲ့ပြည်သူတွေပါပဲတိုက်ပွဲရှောင်ဖြစ်နေတဲ့ဓာတ်တွေအဲ့တော့ခုပြည်သူတွေဒုက္ခရောက်နေတာကိုတပ်မတော်ကတတ်နိုင်တဲ့ဆက်စားပါဗျာတော့
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေတာတစ်နှစ်နီးပါးရှိလာနေပြီဖြစ်တယ်လို့တိုက်ပွဲကြောင့်နေရကနေတိမ်းရှောင်နေရတဲ့စစ်ရှောင်ဦးရေ9,000ကျော်ရှိနေပြီဖြစ်ပါတယ်။ဒီစစ်ရှောင်တွေကူညီပေးဆောင်ရေးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေကိုအစိုးရအာဏာပိုင်တွေကတားဆီးပိတ်ပင်မှုတွေပြုလုပ်နေရကနေအခုလိုတမတော်ဘက်ကကူညီပေးလာတဲ့ပုံမှာသဘောထားမြင်မျိုးမျိုးထွက်ပေါ်နေတာပါ။ရခိုင်မျိုးရပါတီကပါတီမူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်ဖြစ်တဲ့တော်အေနုစိန်ကတော့
ICC ICJ ဒီအကြံကြီးနာမတရားစွဲနာရေးကိစ္စတွေပေါ်ပေါက်လာတဲ့အခါမှာဒီကိစ္စတွေတိုင်းရင်းသားတွေစီလုံးညှို့ကြပါဆက်စပ်ပြီးပြောတဲ့အတယ်တွေလည်းထွက်လာပြီအဲ့မှာစဉ်းဆောင်တဲ့အတွက်လည်းတင်းတင်းတကာမှမပြုတ်လို့ပြီးတဲ့အနေအထားမျိုးနဲ့လုံလာပြီဆိုတော့ဒါအကြီးကိုသာတိုင်းဆိုင်မှုဆိုတာမပြည့်နိုင်ဘူးဆိုတဲ့ဖက်ကလည်းဘာလို့လဲဆိုတော့လူသေးပြီးရဲ့ဆိုလည်းမသိဘူးအဲ့ဒီရောမရှိဘူးအေးဒီလိုမျိုးဖြစ်နေတယ်စသဖြင့်အချင်းတရားနဲ့ပကတိတရားကိုညစ်လုံးဂျုံမိတ်ပြီးတော့တောင်းရှိတဲ့ပြောရင်းဆိုခွင့်ရှိသူတွေကမိနေတဲ့အနေအထားကိုအများကြီးလူပြည်တွင်းပြည်ကဘောနော်ဘောလုံးကြည့်နေတာဖြစ်တယ်ဆိုတော့အခုကျတော့လည်းဒီ ICC ICJ စိတ်ဆာကလည်းကပန်းကိုချီပြီးတော့ဘောခေါလေးတစ်ကြောင်းဖြစ်သွားတဲ့အနေအထားမှာမှအဒီလိုလာပြီးတော့ထောက်ပြလဲဆိုတော့ဒီနေရာကတော့ကျမတို့ကျေးဇူးပါတယ်ဒါပေမဲ့ဒီရင်တာရောတိုက်ဆိုင်ဆိုင်ဆိုင်ဒီကနာတဲ့တဲ့ဟုတ်တယ်မဟုတ်နိုင်နေတော့ဝေဆိုင်တုံးတက်စီရတယ်တော့ကြောက်ရမယ
်တမတော်ကနေစစ်ဆောင်တွေကိုကူညီတဲ့လှုပ်ရပေါ်ကျေးဇူးချောင်းစစ်ဆောင်တွေကိုကူညီပေးနေတဲ့ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကဆိုပါတယ
်ဘလို့ကြောင့်ပဲသူပေါ့ဗျာဥပမာနိုင်ငံတကာပြည်အချောင်းပဲလူတွေကြောက်တော့ဒီကြေးရတော့ဆိုမှုကြောင့်ဒီမဲ့တော့တာတာတော့မှန်တယ်အလုပ်တခုဖြစ်တယ်ဒီလိုလိုအပ်တဲ့နေရာမှာရောက်အောင်ဒီတန်းဖို့တော့လိုတာပေါ့နော
်ရခိုင်ပြည်နယ်မြောက်ပိုင်းဗုဒ္ဓတောင်ရတိတောင်ကြောက်တော်မြောက်ဦးမင်းပြားမြေပုံမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေကလည်းတနေ့ထက်တနေ့ပုံမူကျေပြတ်လာနေတယ်လို့စစ်ဆောင်ရေသွက်ကလည်းပုံမူတိုးပွားလာနေပါတယ်လက်ရှိရခိုင်စစ်ဆောင်ဒုက္ခသည်တွေကိုအစိုးရကနေကူညီပေးနေတယ်လို့ဆိုပေမဲ့လည်းလုံလောက်မှုမရှိတဲ့အတွက်ဒေသတွင်းလူမှုကူညီရေးဖွဲ့တွေနိုင်ငံတကာဖွဲ့စည်းတွေကနေအကူအညီပေးဆောင်နေရတယ်လို့ဒေသခံကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
ဒီလိုသတင်းနောက်နိုင်ကွင်းအိမ်သတင်းပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ ARD တိုင်းပသိမ်ခရိုင်မှာမတင်ငါပေါ်ရလူ22ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်။ရာဝီတိုင်းဒေသကြီးပသိမ်ခရိုင်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာတရားမဝင်ခိုးဝင်လာတယ်လို့ယူဆရတဲ့မတင်ငါပေါ်ရလူ22ယောက်ကိုတွေ့ရှိပြီးတော့တာဝန်ရှိသူတွေဘက်ကထိန်းသိမ်းခဲ့ပါတယ်။နောက်ပိုင်းစစ်ဆေးချက်အရသူတို့တွေဟာရခိုင်ပြည်နယ်စစ်တွေတက်ကြပြင်ရွာကဖြစ်ပြီးတော့လူမှုကြီးကြပ်ရေးဥပဒေနဲ့ညီစွန်းနေတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ VTV မှာပိုင်းရဲ့သတင်းနောက်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလ20ရက်နေ့ကရွှေတောင်ရံရဲစခန်းအပိုင်ပင်လယ်ကမ်းခြေမှာဆက်လေတစည်းနဲ့အတူဒေသခံတွေကတွေ့ရှိပြီးတက်ဆိုင်ရာကိုအကြောင်းကြားခဲ့တာကြောင့်စစ်ဆေးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုထိန်းသိမ်းလိုက်တာနဲ့ပတ်သက်ပြီးရွှေတောင်ရံရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
စ တွေတက်ကြတယ်မို့ပြောရမစင်တက်ကနေကျွန်တော်ဒီကိုလာကြတယ်ဒီမှာကန်တင်သွားတာပေါ့အဲဒါပေမဲ့ကျွန်တော်ရှိမှတော့ဒီမှာပညာရေးမရှိရဘူးပဲကိုရုပ်ရည်လေးကြီးလိုက်တာလည်းတော့နည်းထူရတာပေါ့အဲကျွန်တော်လမ်းပြီးတင်းပေးကြတာပေါ့ဗျာဒီမှာတင်းမျိုးကျွန်တော်အုပ်ချုပ်ပိုင်းတွေကတွားကြတာအဖွဲ့ဆောင်နဲ့ဆိုတော့တွားရရဲ့သူ့ကိုကျွန်တော်တော့ချောက်ပြီးတော့ကျွန်တော်ဒီမှာရက်ွက်တက်မှာပေါ့နော်ရက်ွက်တက်ဆိုရှင်းသွားရင်မျိုးရက်ွက်တက်ပေါ့ရက်ွက်တက်မှာကျွန်တော်ထမင်းပြေးကြတယ်ဆိုပြီးတော့အဝိဇ္ဇာတွေကမပါမလားဘူးလေပါမလားလို့ကျွန်တော်ဝေပေးလိုက်တယ်အဲဒါတကရက်ွက်အုပ်ချုပ်မှုတွေအားစားပြီးတော့ကျွန်တော်ကူညီပေးလိုက်ပြီးတော့ပတင်းကိုပို့လိုက်တာပေါ့အဲ့လိုအဲ့ဟုတ်ကဲ့ကျွန်တော်အားလုံးကတောင်းရင်တူ22ရောက်ပေါ့22ရောက်ကြာကူမှ23လေ
တွားရောက်စစ်ဆေးရမှာနေမြေခံရဲတပ်ဖွဲ့ရေတက်ခြေလျင်တက်တဲ့အုပ်ချုပ်ရေးအဖွဲ့စတာတွေပါဝင်ကြောင်းနဲ့ရန်ကုန်ကိုအသွားမှာကန့်ကတ်လာတာဖြစ်ကြောင်းပြောပါတယ်သူတို့ကိုစစ်ဆေးရမှာတက်ကြွပင်ရွာကဖြစ်ပြီးလူမှုကြီးကြပ်ရေးဥပဒေနဲ့ညီဆွမ်းတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးထွန်းရွှေကပြောပါတယ
်လလုံးတွေတော့အမှုမကွက်နေဘူးလက်တော်ကတော့လောက်ကဥအုပ်တွေတော့ညီဆွမ်းမှုတော့ရှိတာပေါ့ဥလုံးတွေစစ်ဆေးတွေပါတော့တယ်အမှုကောင်စားသူတို့လောကဆက်လုပ်နေမှာလေ
ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတမတ်နယ်မြေကျော်လွန်ပြီးခီးတွလာခွင့်မရပါဘူးတက်ခဲ့ပြင်းရွာကတာဝန်ရှိသူတဦးကတော့လက်ရှိရွှေတောင်ရံမှာထိမ့်သိမ်းခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဖမ်းလို့ပြောရပေဒီဒီဒီဒီဒီဒီဝါဆိုရင်ကျွန်တော်မသိခဲ့တာဘယ်လိုလဲတရားမသိရသေးဘူးဟိုတော့ကတည်းကလောကမရှိလို့လည်းမသွားကြလားဘယ်လိုလဲမသိဘူးကျွန်တော်တင်ရတော့ကအဲ့ဒီဘက်လူတွေများမနေသူပါလေ။အကန့်ကကြွားမမုံးမလားကျွန်တော်ရွာသားနေတယ်လို့ပဲနေလို့ရပါလား။ဘုံမှာဆိုရင်သူတို့ကလောလောဆယ်လောက်ပဲမရှိဆိုရင်ဘယ်လိုသူစဉ်းစားကြတာမသိတာ
။တကယ်ပြင်စခန်းကဒုက္ခတဲ့တူဦးကလည်းသူ့အမြင်ကိုအခုလိုပြောပါတဲ
့။ဒီမှာကျွန်တော်တို့ကဘာအလုတ်ခံမှမရှိဘူး။ဘာစားတော့ quality မရှိဘူးဆိုတော့ကိုကုသသမီးရဲ့ကျေးမွေးမွေးမယ်ဆိုတော့မြန်ဒေါက်တာတို့လည်းစိတ်ညစ်တာပဲ။အဲ့တော့မကန်ဆန်းတဲ့လို့သူတို့ဒီတိုင်ငယ်ကနေဟိုနိုင်ငံတွိုင်းတဲ့စိတ်အင်းရှင်မှာလောကရမယ်စာသမီးကိုကြွေးရမယ်အဲ့လိုစိတ်တလာရမနော်အဲ့လိုတွားရှင်လည်းသူတို့တွားမှာပါအတိကကျွန်တော်တို့နိုင်ငံသားအခွင့်အရေးလဲလက်တော့စောတော့ခွင့်ရမှသာဒီကျွန်တော်တို့လူတွေကစိတ်အင်းရှင်မှာလို့ကျွန်တော်တို့ယူထားတယ
်အခုလိုပွင့်လင်းရာသီကိုရောက်လာပြီဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားနဲ့အခြားနိုင်ငံဘက်တွေကိုဆက်လီနဲ့တွားဟုတ်တာတွေရှိတာကြောင့်မြန်မာနဲ့ထိုင်းစတဲ့နိုင်ငံကကမ်းခြေတွေမှာမကြာခဏဖမ်းဆီးတာတွေဖြစ်ခဲ့ဘူးပါတဲ့
ပြည်သူတွေတော့ခုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းမလေးရှားနယ်စပ်မှာမြန်မာရှေ့ပြောင်းလူသမားတို့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်မလေးရှားနိုင်ငံလည်းကိုခွန်ဘူစူးစားတဲ့တရားမဝင်မြန်မာနိုင်ငံသားရှေ့ပြောင်းလူသမား10ဦးကိုထိုင်းမလေးရှားနယ်စပ်ဆုံးခလောက်ခရိုင်စတောင်မြို့နယ်ထဲမှာထိုင်းနယ်ခြားဆောင်တပ်ဖွဲ့ကဒီကနေ့နိုမာ27ရက်နေ့မနက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်သူတို့ကိုလူမောင်ခိုပွဲသားတွေကမလေးရှားနယ်စပ်အထိခေါ်ဆောင်လာတာလို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်အဖြေဆုံးကတော့ဒီထိုင်းခြေတိုက်ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
အခုမြန်မာရှေ့ပြောင်းလူသမားတွေဖမ်းဆီးခံရတဲ့ထိုင်းမလေးနယ်စပ်ဆုံးခလောက်ခရိုင်ဟာမလေးရှားကိုခုံးဝင်ကြတဲ့သူတွေအတွက်ဝင်ပေါက်ထပ်ပေါက်ကြီးတစ်ခုဖြစ်ပါတယ်။နိုဝင်ဘာလ27ရက်နေ့မနက်ပိုင်းမှာတော့စတောင်းမြို့နယ်ပါရန်ဘေစားဆိုတဲ့နေရာမှာမလေးရှားနိုင်ငံတဲကိုခုံးဝင်ကြမဲ့မြန်မာနိုင်ငံသားအမျိုးသမီးတဦးနဲ့အမျိုးသား9ဦးစုစုပေါင်း10ဦးကိုနေဆက်ကင်းလဲနေကြတဲ့နေသားသောတပ်အမှတ်349တပ်ဖွဲ့ဝင်တွေကတွေ့ရှိသွားခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်မှာတော့ထိုင်းစစ်တပ်ကအမြဲတမ်းကင်းလဲ့နေပြီးလုံခြုံရေးတွေချထားတာကြောင့်အခုလိုဖမ်းမိသွားတာဖြစ်ကြောင်းစုံကလာခရိုင်ဟဲ့ရိုင်မျိုးကရှေ့ပြောင်းလို့သမားခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ
်။မင်းရှားဆောင်တပ်တွေကတော့မှအမြဲတမ်းလို့သူတို့ကတော့ရှိတယ်ဟုတ်ကဲ့ကျွန်တော်တို့ဒီတပ်စကားတွေကာထားတဲ့နေရာတွေမှာပေါ့နော်ဥပမာသူတို့ကကားနဲ့နေပြီးတော့ဒီလိုစဉ်းစားမြင့်တစ်ခါပတ်တာတို့နိုင်ယူဝတ်တစ်ခါပတ်တာတို့ပြင်းလင်းရှိတာပေါ့အဲ့ရုံကပွေးစားတွေကြတော့ဒီလိုသူတို့ကားနဲ့တွားပြီးတဲ့အရှင်ကိုစောင်းပြီးတော့ခိုးဝင်ကြတာလေတချို့တွေကြတော့လေဒီလိုပွေးစားထားခဲ့တဲ့နေရာမှာနားမလည်ဘဲနဲ့ကြံခဲ့တဲ့သူတွေလေးရှိတယ်။အယောက်မြင့်ရင်တော့တက်စီပြီးတော့မင်းကြတာပေါ့အဲ့လိုပုံစံမျိုးတွေပေါ့နော်
။အခုဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာလွန်ခဲ့တဲ့12ရက်ကတည်းကရနောင်းဘက်ကနေလူမောင်ကိုပွေးစားတွေကခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။ရဲစစ်စေးခေတ်ကိုတဘာဝတော်လန်းတွေကနေတဆင့်အစစ်စစ်ထွက်ခဲ့ရကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကပြောဆိုခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။သူတို့တွေကိုလာခေါ်မဲ့လူပွဲစားတွေမရောက်ခင်နေသားဆောင်တပ်ကတောထဲမှာပုန်းနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့သွားခဲ့တာပါ။မြန်မာနိုင်ငံသားတွေကိုအကြိုပုတ်လုပေးနေတဲ့စိုက်ကယ်တစ်စီးကိုလည်းတင်းစီလိုက်ပြီးနာရာတီဝလိုင်စင်နဲ့မို့စိုက်ကယ်ပိုင်ရှင်ကိုလည်းစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။အခုအချိန်ဟာ ထိုင်းတောင်ပိုင်းခွဲထွက်သမားတွေကိုထိုင်းစစ်တပ်ကဒဲမြေရှင်းလင်းမှုတွေလုပ်ဆောင်နေတဲ့အချိန်လေးဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းစစ်တပ်နဲ့တိုးရာနဲ့ထပ်မပြေးကြဘူးအသာတကြီးစစ်ဆေးခံကြပါလို့နယ်မြေအာဏာပိုင်တွေကပြီးခဲ့တဲ့နှစ်ပတ်လောက်ကလေးကကြေညာချက်တွေထုတ်ပြန်ထားပါတယ်2019ခုနှစ်ထဲမှာမလေးစားနိုင်ငံကိုခိုးဝင်မဲ့မြန်မာ9000ကျော်ရှိခဲ့ပြီးထိုင်းအာဏာပိ ဒီနေ့ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ
ခိုင်းပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်းပြီးခါတွေကိုရှော့ချနိုင်ဖို့ဂျာဝင်စစ်စစ်ဖြစ်ရှင်မဲ့လူလူနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ခိုင်းပြည်နယ်ပါဝင်မြန်မာနိုင်ငံကလက်နက်ကိုင်းပြည်ထောင်စုအတွက်ဂျာဝင်စစ်စစ်ပေးနိုင်မဲ့လူလူနေပါပြီလား။ရှင်းမလို့နိုင်ပေဖြစ်နေရတဲ့ငင်းငင်းရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အ Nene, VOA phone number 1239-3855 ကို call UB ဆက်သွယ်ရမယ့် telephone number ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။တော်ရရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေဒီကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို line မီတာ19.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အပြင်ကျွန်တော်တို့ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ညင်ညာပြီးမှဖြစ်ပါတယ
်American Donald Trump နဲ့ Trump ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ပီရိုအချံပေးရရှိအောင် Fiona Hill နဲ့နိုင်ငံခြားရေးဝန်ကြီးဌာနရရှိ David Holmes တို့ထွက်ဆိုဖို့စီစဉ်ထားပါတယ်။မနေ့ကချန်နယ်ဝန်မှာတော့အဓိကသက်သေတူအဖြစ်ဥရောပသမဂ EU သံမကြီး Gordon Sondland 9 လလောက်ကြောင်ထွက်ဆိုသွားခဲ့တာပါ American ပြောဆို Atlanta မြို့မှာပေါ်ထူးနေတဲ့ကောင်ချင်းပါခဲ့တဲ့ Democratic Party အတွက်တမန်လောက်ဖြစ်ရွေးခန့်နိုင်မှုကြိုးပမ်းနေသူရဲ့စကားစစ်ထိုးမှာတော့တမန် Trump ပေါ်အရေးကျူတရားဆွတ်တဲ့မင်းအထူးကဆွေးနွေးစရာဖြစ်ခဲ့ပါတယ်။တမတ်ထွန်းကသူ့နိုင်ငံရေးချိုးမြတ်အတွက်ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတော့စုံစမ်းမှုပေါ်မှာတော့ကိုယ်စားလုံးအားလုံးကထောက်ခံတဲ့အကြောင်းတင်ရင်းချိုးတဲ့ပြောဆိုခဲ့ကြတာပါ။ယူကရိန်းနိုင်ငံဘက်ကမျိုးတော်မှာအစိုးရဆန့်ကျင်ဆန္ဒပြတ်သူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအထူးကယုံတွေကြောင့်အခုနောက်ဆုံးလူနည်းဦးထက်မင်းသိဆုံးသွားပါတယ်။မျိုးတော်မှာရှိတဲ့ဆန္ဒတရားမှာဆန္ဒပြတ်သူတွေကိုလူစုခွဲဖို့လုံလင်းရေးတွေကမြန်မာပြည်ပုံနေနဲ့ဖြစ်ခဲ့ရတာကဆန္ဒပြသူ၂ယောက်တိစုံသွားတာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားပါကြီးလေးရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတိုင်းဝမ်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအထူးကိုယ်စားခရစ်စတီးရှန်နန်ဘာဂနာကတိုက်တွန်းလိုက်ပါတယ်မြန်မာဆူရနဲ့တမတော်ရရှိရေးနဲ့တွဲဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတိုင်းဝမ်းအရက်ဖက်လူမှုဖွဲ့စည်းရေးအဖြစ်ဒုက္ခသည်တွေနဲ့ပါတွဲဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ27ရက်နေ့ထိခီးစဉ်ဆုံးသက်ချိန်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါမြန်မာဆိုးကတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာကတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့တိုက်တွန်းခဲ့တာလည်းဖြစ်ပါတယ
်တရင်ချင်းညုတ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့အစည်းအဝေးထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနံပါတ်25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington. Thank you.